မြန်မာဆိုရကအသက်ဖွယ်စည်းလိုက်ကြောင်းဒီကနေ့နိုင်ငံပိုင်သတင်းစာတွေမှာထုတ်ပြန်ကြေညာလိုက်တဲ့မြန်မာနိုင်ငံအမတီစာနယ်ဇင်းကောင်စီဟာသတင်းစာနယ်ဇင်းလောကအလုံးကိုကိုစားပြုဖွယ်ခြင်းမဟုတ်တဲ့အတွက်ဒီအဖွဲ့အစတင်ဖြစ်ပေါ်လာပုံနဲ့လုပ်ငန်းစဉ်တွေပေါ်စာနယ်ဇင်းသမားတွေကမေးခွန်းထုတ်လိုက်ကြပါတယ်တကယ်တော့ဒီကောင်စီထဲမှာပါဝင်နေသူတွေကိုယ်တိုင်ကသူတို့ပါနေတယ်ဆိုတာသတင်းစာထွက်လာမှပဲသိခွင့်ရတယ်လို့ပြောပါတယ်အပြည့်စုံကိုတော့ဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးမှဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါမြန်မာနိုင်ငံအမြုတေစာနယ်ဇင်းကောင်စီကိုဩဂုတ်လ9ရက်နေ့ကဖွဲ့စည်းလိုက်တဲ့အကြောင်းဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာအင်္ဂလိပ်လိုရောမြန်မာလိုပါဖော်ပြထားတာပါလက်ရှိအစိုးရခေါင်းဆောင်တွေကလွတ်လပ်ပွင့်လင်းမှုနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုလှောက်ဆောင်နေတဲ့အခုလိုအခြေမျိုးမှာလွတ်တော်မှာတင်ပြဆွေးနွေးခြင်းမရှိဘဲအထူးသဖြင့်တော့သတင်းစာနယ်ဇင်းလောကကလူတွေကိုအသိပေးခြင်းမရှိဘဲဖွဲ့စည်းလိုက်တဲ့အတွက်ဒီကောင်စီစတင်ဖြစ်ပေါ်လာမှုနဲ့လုပ်ငန်းစဉ်တွေအပေါ်မေးခွန်းထုတ်เสียအများကြီးရှိတယ်လို့ပြည်တွင်းဂျာနယ်အက်ဒီတာတဦးကပြောပါတယ်
ကောင်စီဖွဲ့ဖို့ရာအတွက်ဘယ်က authorize လုပ်ပြီးတော့ဖွဲ့တာလဲဆိုတော့ဟာကပထမမေးခွန်းပေါ့နော်။နောက်ဒီကောင်စီကဘယ်က authorize လုပ်တဲ့အဖွဲ့လဲပေါ့။သို့တော်မှလည်းဘာမှဟိုဒီအကြောင်းမကြားရဘဲနဲ့လေဖွဲ့ချလိုက်တဲ့ဟာပေါ့နော်။ဒါကျွန်တော်တို့ဘာနဲ့သွားဆင်တူလဲဆိုတော့ဟိုအရင်တုန်းကကျွန်တော်တို့ဒီအမျိုးသားလူ့ခွင့်ရေးကောင်စီဆိုတဲ့ပုံစံမျိုးပဲ။နောက်ပိုင်းကျတော့ဒီအမျိုးသားလူ့ခွင့်ရေးကောင်စီကိုဘတ်ဂျက်ကဘယ်ကပေးမှလဲဘာသို့တော်ကဘတ်ဂျက်ပေးဖို့သဘောမတူဘူးဗျာညာဆိုတဲ့ဟာမျိုးတွေဖြစ်လာတာမျိုးပေါ့နော်။နောက်တစ်ခုကသူတို့ကဘာတွေဆောင်ရွက်မှလဲသူတို့ရဲ့လုပ်ငန်းစဉ်တွေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်တွေနဲ့သူတို့ရဲ့တာဝန်တွေကဘာတွေလဲဆိုတော့ကျွန်တော်တို့တိတိကျကျသိဖို့လိုသေးတာပေါ့ဟိုနောက်ပြီးတော့အခါကျတော့ရွေးချယ်ဖွဲ့စည်းမှုဖြစ်နေတယ်လေနော်ဒါကရွေးချယ်ဖွဲ့စည်းမှုဖြစ်နေတယ်လို့ကျွန်တော်ပြောရတဲ့သဘောကလေဒါကဟို selected body ဖြစ်နေတယ် elected body မဟုတ်ဘူးဖြစ်နေတယ်ကျွန်တော်ပြောတဲ့သဘောကဟိုဒါ elected body ဖြစ်ရမယ်ဆိုတာကာကံရှင်ကိုမြည်စင်းတင်သွင်းမယ်ကာကံရှင်ကငင်းပိုင်권လည်းရှိတယ်ဒီလိုမျိုးမဖြစ်လာဘူးအခုက
တကယ်တော့ပြည်ချိုင်းဝန်ကြီးဌာနကဦးဆောင်ပြီးလွတ်တော်အတွင်းသတင်းမီဒီယာနဲ့ဆိုင်တဲ့ဥပဒေသစ်တရားကိုတင်သွင်းထားပြီးလွန်ခဲ့တဲ့လပိုင်းအတွင်းကဆွေးနွေးကြဖို့ပြင်ဆင်ထားတာဖြစ်ပေမဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဒီရပိုင်းအတွင်းပြောဆိုဆွေးနွေးမှုတွေရှိမလာတဲ့အပေါ်မှာလည်းပြည်တွင်းမီဒီယာလောကကမေးခွန်းထုတ်နေကြတာပါဒီတော့တွင်အခုလိုကောင်စီတရားဖွဲ့စည်းလိုက်တာကြောင့်စာပေစီစီရေးဌာနရဲ့အခန့်ကဏ္ဍဘလို့ဖြစ်လာမလဲဆိုတဲ့အချက်ကလည်းအများမေးခွန်းထုတ်เสียထွက်ပေါ်လာပြန်တာပ
ါဒီကော်မတီဖွဲ့စည်းပြီးတဲ့နောက်မှာစာပေစီစီရေးရဲ့အခန့်ကဏ္ဍကဘလို့လဲပါလဲပယ်လဲပေါ့ကျွန်တော်တို့ဘက်ကမေးခွန်းထုတ်เสียတယ်အများကြီးဖြစ်နေတယ်အပိုင်းမှာစင်စာကဟိုစာပေစီစီရေးကတင်းမကင်တော့ဘဲနဲ့ကော်မတီကိုချက်ပေးပြီးတော့လှည့်ပြီးတော့အချင်းချင်းလှည့်ပြီးတော့ထိုင်ထားလိုက်မှလားပေါ့ဒီလူတွေကိုဘသူကအမိစင်းတင်သွင်းပြီးတော့ဘသူကရွေးချယ်ခံထားမှန်းလဲကျွန်တော်တို့လည်းမသိရဘူး။ဗမာနိုင်ငံမှာတော့အဲ့လိုမျိုးတွေကခဏခဏလှုပ်လေရှိတယ်လေ။ဒါကဘာလို့ပြတယ်လဲဆိုတော့ဗျာအခုချိန်ကြီးပွင့်လင်းမြင်သာမှုအရန်အားနေနေတယ်ဆိုတာကိုပြတာပေါ့။နော်ပွင့်လင်းမြင်သာမှုတော်တော်လေးအားနေနေတာပေါ့။စတဲ့ရရိုးရိုးသားသားပွင့်ပွင့်လင်းလင်းဖြစ်ခဲ့ရင်ကျွန်တော်တို့ဟိုသိပ်ပြီးတော့မင်းကုန်းထုတ်เสียမပေါ်ဘူးပေါ့ဗျာ။ဒီကူကတော့စတဲ့ရသိရိုးရိုးသားသားပုံမှန်လင်းလင်းမဖြစ်တဲ့အခါကျတော့ဟိုမေးစရာမေးခွန်းတွေကအများကြီးဖြစ်လာတာပေါ့
ဒါအပြင်အခုဖွဲ့စည်းလိုက်တဲ့ကောင်စီအစ်စ်ထဲမှာစာနယ်ဇင်းလောကကမဟုတ်တဲ့အပြင်လူတွေလည်းပါဝင်နေတာဖြစ်ပါတယ်ဒီကောင်စီစတင်ဖွဲ့စည်းဖို့ဖြစ်မလာခင်ကတည်းကပြည်ချားရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးနဲ့တွေ့ဆုံပြီးတော့ကောင်စီရဲ့လှုပ်ဆောင်ချက်တွေမှာပါတဲ့အချက်တွေကိုအကြံပြုတင်ပြထားတဲ့ကြားကပဲအခုလိုအများကဝေဖန်ထောက်ပြစရာအချက်တွေပါဝင်လာတာဖြစ်တယ်လို့မြန်မာနိုင်ငံအမြုတေစာနယ်ဇင်းကောင်စီအဖွဲ့ဝင်တူဖြစ်သူစာရေးဆရာမောင်ဝန်တကပြောပါတယ
်မူလဒီဟာကိုဖွဲ့နေရဲဆိုပြီးတော့စာရေးဝန်ကြီးဌာနတရားစီဝန်ကြီးဘူတိုင်းပေါ့ဗျာကျွန်တော်တို့လည်းအိတ်ပြီးတော့တွေ့တယ်သူချင်းပြပြောဆိုပြီးတော့နောက်အဲ့ဒီဟိုသူတို့ရေတာဝန်ဝတ်တရားတို့လုပ်ငန်းစဉ်တို့ပေးလိုက်တော့ဆိုရင်ကျွန်တော်တို့ကအဲ့ဒီတချို့အချက်တွေပေါ့အဲ့ဒီအချက်တွေကျွန်တော်တို့သဘောမတူဘူးဆိုပြီးတော့ကျွန်တော်တို့ကပြန်ပြီးတော့အကြံပြုချက်တွေပို့ထားတယ်အဲ့တော့အကြံပြုချက်တွေကသူ့ဟာတွေလည်းပါတာပေါ့ဗျာသူ့ဟာတွေကြတော့လည်းမပါဘူးလူအပုန်းတင်တဲ့ဒီစာနယ်ဇင်းကောင်စီအလုံးမဟုတ်ဘူးလို့ထင်တယ်ဒီခရရဟာဒီအဲ့ဒါကြီးလည်းပါနေရတွေ့ရတယ်အဲ့တော့နည်းနည်းတော့ဒါတွေကဘယ်တော့ညှိနှိုင်းယူတော့လုပ်ဖို့တော့တိုးမကြပါဘူးဒီတို့တို့ကအထင်မြင်လွဲမှားနိုင်တဲ့ဟာပေါ့ဗျာအဲအဲ့ဒါမျိုးဆိုရင်တို့ကပြုပြန်ပေးဖို့ဝန်မနေစင်ဘူးလို့ကျွန်တော်ထင်တယ်
ဒီကောင်စီစတင်မပေါ်ပေါက်ခင်ကတိုင်ပင်ဆွေးနွေးမှုတချို့ရှိခဲ့ပေမဲ့သူ့အနေနဲ့ဒီကောင်စီထဲမှာပါမယ်ဆိုတာကိုကြိုတင်သိရှိခဲ့ခြင်းမရှိဘူးလို့မောင်ဝန်တကပြောပါတယ်ဒီကောင်စီမှာအတွင်းမှုအဖြစ်အမည်စင်းတဲ့မှာဖော်ပြခြင်းခံထားရတဲ့ကိုကိုဆက်မှုတက္ကသိုလ်ကလည်းသူ့အနေနဲ့ကောင်စီအတွင်းမှုအဖြစ်ပါမယ်ဆိုတာကြိုတင်သိရှိခဲ့ခြင်းမရှိဘူးလို့ပြောပါတယ
်ကျွန်တော်မသိဘူးအတွင်းမှုအဖြစ်နဲ့ပါမယ်ဆိုတာကျွန်တော်ကြိုမသိပါဘူးမသိဘူးသို့တော့ကျွန်တော်တို့တောင်းခံတဲ့အခါမှာကောင်စီမှာဝင်ရောက်ပူးပေါင်းဆောင်ရွက်ဖို့ဒီကျွန်တော်တို့အတင်းတွေကိုကျွန်တော်တို့စီးရင်တောင်းခံတယ်တောင်းခံတဲ့အချိန်မှာကျွန်တော်တို့ဘာဖြစ်လဲဆိုတော့ဟိုပရဝဦးဆုံးတောင်းတဲ့အချိန်မှာသူတို့ရဲ့မူဝါဒတွေကိုကျွန်တော်တို့မကြိုက်လို့မဝင်ပါဘူးပြောတယ်နောက်ဆုံးမှကျွန်တော်ကမူဝါဒကိုပြန်ပြင်ပေးမယ်ပြောတယ် တော့ပြင်ပြီးတော့ကျွန်တော်တို့ကကျွန်တော်တို့လူကြီးတဲ့ပုံစံကိုကျွန်တော်တင်တယ်အဲ့ဒီတဲ့ချိန်မှာအဲ့ဒီတိုင်းလုပ်ပေးမယ်လို့သတိရတဲ့အတွက်ကြောင့်ကျွန်တော်တို့ကအဲ့တော့ဝင်ပါမယ်လို့ MP အနေနဲ့ပူပေါင်းပါဦးမှာလို့ပြောတယ်ကျွန်တော်တို့အခုမှသိတယ်ကြောင့်ကျွန်တော်တို့လည်းဥက္ကဋ္ဌဆိုမြင်တော့မမြင်မှုသေးပါဘူ
းဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ထပ်မံသိရှိနိုင်အောင်ပြန်ကြားရေးဝန်ကြီးဌာနကတာဝန်ရှိသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးမနေ့ပြန်မှာတော့မြန်မာသတင်းစာဆရာများအသင်းကနိုင်ငံလုံးဆိုင်ရာညီလာခံတရားကျင့်ပဖို့ရှိနေပြီးအဲ့ဒီမှာအလုံမှုဆောင်အဖွဲ့ဝင်တွေကိုလျှို့ဝှက်မဲစနစ်နဲ့ရွေးချယ်ကြမယ်လို့သိရပါပါတယ်ခင်ဗျာ